မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့အာဆီယံအထူးတန်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆုခွန်ဟာဒီကနေ့မနက်ပိုင်းမှာနိုင်ငံရေးပါတီခုနှစ်ပါတီရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာကျန်းခါရေးပါတီနဲ့တိုင်းသားလူမျိုးစုပါတီတွေလည်းပါဝင်ပါတယ်ပြည်နယ်နဲ့တိုင်းဒေသကြီးတွေကနိုင်ငံရေးနဲ့လူသားချင်းစာနာမှုနောက်ဆုံးအခြေအနေတွေဒီပါတီခုနှစ်ပါတီအနေနဲ့ NCA အပြစ်ခတ်ရက်စဲရေးသဘောတူညီမှုအစီအစဉ်မှာပါနေတဲ့အခြေအနေမြန်မာနိုင်ငံရဲ့အခြေအနေကိုဖြေလျှော့ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးတက်ရေးအာဆီယံဘုံသဘောတူညီချက်၅ချက်အရာမြန်မာနိုင်ငံရဲ့အကျက်အတဲကိုဖြေရှင်းရမှာအထူးတန်ရဲ့အခန်းကဏ္ဍစရာရီအပါအဝင်အဓိကကိစ္စအများပြားကိုနှစ်ဖက်လုံးကအကျယ်တဝင့်ဆွေးနွေးခဲ့ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဌာနရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထူးသံအနေနဲ့2020ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတချို့နဲ့တွေ့ဆုံခြင်းရှိမရှိကိုတော့မသိရသေးပါဘူး။ဒါပေမဲ့နေပြည်တော်အချင်းတောင်မှာထိမ့်သိမ်းခံထားရတဲ့ NLD ကောင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရေးကြိုးပမ်းခဲ့တယ်လို့တော့သိရပါတယ်။အာဆီယံရဲ့မြန်မာဆိုင်ရာအထူးသံကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆခွန်ဟာမြန်မာနိုင်ငံပကံညာဦးမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဟီဦးဆောင်ပြုလုပ်တဲ့မဲခေါအစည်းအဝေးကိုလည်းတက်ရောက်ဖို့ရှိပါတယ်ရှင်။